Governor Richardson, first just to clarify, did you resign from the advisory board or were you asked to leave? And more importantly,
why? Richardson said, but
Well, I resigned. They're claiming that I was fired, but they were begging me to stay till the very last minute.
သူတို့ကသူတို့ထုတ်ပြတဲ့လို့ဆိုနေပါတယ်ဒါပေမဲ့ကျွန်တော်ကိုအဲ့ဒီမှာစက်နေဘူးနောက်ဆုံးအချိန်ထိအမျိုးသားလူမျိုးရေးအကြံပေးဖို့ကတောင်းပန်နေခဲ့တာပါကျွန်တော်နှုတ်ထွက်တာအကြောင်းနှစ်ခုရှိပါတယ်ပထမတစ်ချက်ကအကြံပေးအဖွဲ့ဟာအမှားကိုဖုံးကွယ်ဖို့တက်တက်ဖြစ်ပြီးညံ့ညံ့တတတကင်တွေကိုကျွန်တော်ယူဆလိုပါဒုတိယတစ်ခုကအဖမ်းခံထားရတဲ့ရိုက်တာသတင်းတော်နှုတ်ဦးနဲ့ပတ ပွင့်လင်းတဲ့အကြံပေးမှုကိုစိတ်မဝင်စားဘူးဆိုတာပြသလိုက်တာပါဒါဟာနှစ်ပေါင်း30ဒီမိုကရေစီရေးအတွက်ခိုင်မာတဲ့မိတ်ဆွေတွေအဖြစ်အတူတူလုပ်ကင်လာကြပြီးမှဖြစ်လာရတဲ့ကိစ္စပါဒါဟာကျွန်တော်ရဲ့နှုတ်ထွက်မှုကြောင့်အစိတ်စိတ်အမှားမှားပြိုကွဲသွားခဲ့ပါပြီ
။ You know, it's well documented that you've been a very good friend of Myanmar civilian leader Aung Suu Kyi for many, many years, and she asked you to join the council.
ဒီနေ့အုပ်ချုပ်ရေးမှူးကိုယ်တိုင်လည်းမြန်မာအရက်ဖက်ခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့နှစ်ပေါင်းများစွာအင်မတန်ကောင်းမွန်တဲ့မိတ်ဆွေအဖြစ်ရှိလာခဲ့တယ်ဆိုတာအထောက်အထားတွေရှိပါတယ်။နောက်ပြီးသူကဒီနေ့အုပ်ချုပ်ရေးမှူးကိုလည်းအဲ့ဒီကောင်စီထဲမှာပါဖို့ပြောကြားခဲ့တာလည်းဖြစ်ပါတယ်။အခု writer တတိယဆင်းရောက်ကိစ္စပြဿနာလည်းဖြစ်နေပါတယ်။အဲ့ဒီဒေတာမှာဖြစ်နေတဲ့ဒုက္ခရောက်နေသူတွေကိုကူညီဖို့နဲ့အချက်လက်တွေရအောင်လုပ်နေတဲ့ကုလသမဂ္ဂသတင်းတောက်တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကိုသူကိုယ်တိုင်ဟာရောပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါသလား
? Yes, certainly her chairman was, but she also in various conversations has disparaged the UN, felt the UN was unfair to her, the human rights.
ဒီမိုကရေစီအတွင်ကူပြောင်းရေးအတွက်သူနဲ့တူလုပ်ခဲ့ကြပါတယ်။သူ့ကိုထောက်ခံခဲ့ကြသူတွေဖြစ်ပါတယ်။အဓိကအဖြစ်သူ့ကိုနိုဘယ်ဆုချီးမြှင့်ခဲ့ကြသူတွေလည်းဖြစ်ပါတယ်။ဒါကြောင့်သူ့အနေနဲ့အခုကမှအများနဲ့တယောက်ဆိုတဲ့အခြေအနေငါတို့ကိုသူတို့ကစန့်ကျင်နေတယ်ဆိုတဲ့အခြေအနေခံစားနေရပါတယ်။နောက်ပြီးတော့ WB Facebook ခံနေရတယ်လို့လည်းခံစားနေရပါတယ်။သူဟာပြောင်းလဲသွားခဲ့ပါပြီ
။ Right, I was going to ask if you were sort of blindsided and really surprised by this.
အခုသမီးတင်တာကပြည်ငယ်အုပ်ချုပ်ရေးမှူးကဒါတွေကိုကြိုမတွေးနေပဲရုပ်တရက်အားသင်ခဲ့ရတယ်ဆိုတဲ့သဘောလားပြီးတော့သူဟာအာနာရှိရဲ့နေရာကိုရောက်လို့ပြောင်းလဲသွားတယ်လို့ထင်ပါသလားဒါမှမဟုတ်ရိုဟင်ဂျာတွေနဲ့ပတ်သက်ရင်သူ့အနေနဲ့မမြင်နိုင်မသိနိုင်တဲ့အခြေအနေမျိုးဖြစ်နေပါသလား
No, I think she's changed as she's assumed power. She wants to get re-elected. She's afraid to confront.
သူကအာနာရလို့ပြောင်းလဲသွားတယ်လို့ထင်ပါတယ်သူကပြန်ပြီးရွေးကောက်ခံနေပါတယ်သူအနေနဲ့စစ်တပ်နဲ့ထိတ်တဲ့ရင်ဆိုင်ရမှာကိုစိုးရိမ်ပါတယ်စစ်တပ်ဟာအခြေခံအားဖြင့်ဒုက္ခသည်တွေကိုဆက်ဆံတဲ့ကိစ္စလို့အမျိုးသားလူမျိုးရေးကိစ္စတွေကိုကန့်ကွက်နေတာပါရဲစက်ကြမ်းကြုတ်မှုတွေအတွက်လည်းသူတို့မှာတာဝန်ရှိတယ်လို့ထင်ပါတယ်လူတွေအစုလိုက်အပြုံလိုက်ညှို့နှံထားတဲ့ကိစ္စတွေမှာလည်းသူတို့ပါဝင်ပါတယ်ဒုက္ခသည်တွေကိုကူညီပေးမယ့်အစားဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့မယ့်ကိစ္စဟာပြည်ထနာကိုပုံမှုခက်ခဲစေပါတယ်သူတို့လူမျိုးရေးအတွက်အာမခံချက်မပေးနိုင်ပါဘူးဒီကနေ့ကိုဒေါ်ဆန်းစုကြည်ကရင်ဆိုင်ရမှာကြောက်လန့်နေပါတယ်။အခုကမှစစ်တပ်နဲ့သူဥဆောင်တဲ့ရဲသားအစိုးရတို့ကြောင့်အာဏာခွဲခြားမှုရှိနေပါတယ်။ဒါပေမဲ့သူ့အနေနဲ့စစ်တပ်ဟာဒီအလုပ်တွေကိုဆက်မလုပ်အောင်တုံ့အားပေးတာမှာဥဆောင်မှုပြက်ကွက်နေပါတယ်။သူ့အနေနဲ့စစ်တပ်ကိုထိန်းချုပ်နိုင်ခြင်းမရှိပါဘူး။သို့တော့အရေးကြီးတာကသူကမပြောဘဲနေုံတာမကစစ်တပ်ကိုအကာအကွယ်ပေးနေတဲ့အချက်ကသူပြောင်းလဲသွားပြီဆိုတာတတ်သားခြင်းနဲ့ဖြစ်ပါတယ်။ဒါဟာနိုင်ငံတကာတိုင်းဝန်နဲ့ပတ်သက်လာရင်မြန်မာနိုင်ငံအတွက်ပြဿနာတွေအများကြီးပေါ်ပေါက်လာစေတာဖြစ်တယ်လို့ထင်ပါတယ
် Right what would you say to critics who say that Aung San Suu Kyi
ဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်ခေါင်းဆောင်တွေနဲ့အာဏာခွဲဝေထားတဲ့အတွက်တတိထားရှောင်လန်းနေရတယ်လို့ဝေဖန်သူတွေတခါတော့လူသိချင်ကြဝေဖန်မှုတွေဟာအကျိုးရုပ်စေတယ်လို့ပြောနေသူတွေကို ဒီနေ့အုပ်ချုပ်ရေးမှုအနေနဲ့ဘာပြောချင်ပါလဲ
Well I'm a politician I know you have to balance between the existing
ကျွန်တော်ကအရေးကြီးမှတယောက်ပါအာဏာရှိနေတယ်ဘယ်လိုညှိနှိုင်းရမလဲဆိုတာသိဖို့လိုပါတယ်လူတကာကိုတိုက်ခိုက်နေနေမရပါဘူးဒါပေမဲ့ဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်လုပ်တာတွေကိုသဘောတူလို့နေတယ်လို့ကျွန်တော်ထင်ပါတယ်သူတို့ကိုကောက်ွယ်နေတာတွေရက်ပြီးဟေးစစ်တပ်ဒီမှကြည်စမ်းလူဝင်ကြော်တွေကိုဆက်ပြီးမနှိမ့်ဆက်နဲ့တော့ဆိုတာမျိုးပြောပြီးခေါင်းဆောင်မှုကိုပုံမူပြတ်သားတင်ပါလေဒီအရေးကြီးတဲ့ပြဿနာတွေကိုကံတွယ်ဖို့အတွက်ငါတို့အဖြစ်တစ်ခုရှာကြရအောင်လို့ပြောရမှာဖြစ်ပါတယ်အနောက်နိုင်ငံတွေနိုင်ငံတကာတိုင်းဝိုင်းနဲ့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုကနေဒါဥရောပသမဂ္ဂတို့ကိုတောက်လျှောက်အပြစ်တင်နေတဲ့အစားပေါ့စစ်တပ်ကိုရင်ဆိုင်နေတဲ့အားလုံးကိုလှည့်ပြီးတော့ပြဿနာရှာနေတဲ့အစားဒါမျိုးတွေလုပ်တင်ပါလေစစ်တပ်ကိုဆောက်ရမ်းတာတွေလုတ်ခွင့်ပေးနေတဲ့အဆောင
် Right we just got word that the advisory board is now back
ဝိဒတ်တို့ခတဲ့နေရရင်ပြန်ပို့ရေးအစိုးရရဲ့အစီအစဉ်ကိုအကြံပေးဖွဲ့ကအခုထောက်ခံနေတယ်ဆိုတာကိုကျမတို့ကြားခဲ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုထင်မြင်ပါလဲ
Well I think that's part of the whitewash look the government of Bangladesh
တော့အချင်းချင်းမှကိုဖုံးကွယ်ဖို့ကြိုးပမ်းနေတဲ့ဒီကပိုင်းဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂလူ့အခွင့်အရေးအစုကအခုလိုဌာနေပြန်ဖို့ရဲ့အစီအစဉ်ဟာအစဉ်အသင့်မဖြစ်သေးဘူးလို့ပြောခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မို့လို့ဒုက္ခသည်တွေအနေနဲ့သူတို့ရဲ့လုံခြုံရေးအတွက်စိတ်မချရတဲ့အတွက်ကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကဌာနေပြန်ဖို့မဲ့ကိစ္စကိုဆိုင်းငံ့ထားတာပါ။ဒုက္ခသည်တွေကသူတို့လည်းအဆုလက်အပြုံလိုက်အတက်ခံကြရတဲ့အခြေစိုက်နေမယ်လို့ထင်နေကြပုံကြပါတယ်။နိုင်ငံသားဖြစ်ရင်းနဲ့ပတ်သက်ပြီးတော့လည်းသူတို့မှအာမခံခြင်းမရှိပါဘူး။သူတို့တွေကိုနိုင်ငံသားဖြစ်ခွင့်ရမယ်လမ်းဖွင့်ပေးတင်ပါတယ်။သူတို့နေရင်ဒီဒီကင်းစွာပြန်နိုင်လိမ့်မယ်လို့လေအာမခံခြင်းမရှိပါဘူးအဲ့ဒီနေရင်လူလည်းဖြတ်စည်းခံထားရပါတယ်အခုဖြစ်ရကလည်းအမှန်ကိုဖုံးကွယ်ဖို့ကြိုးပမ်းလာလို့ကျွန်တော်ထင်ပါတယ်အခုကိစ္စနဲ့ပတ်သက်ပြီးကျွန်တော်နောက်ဆုံးပြောချင်တာကအကြံပေးဖွဲ့ဟာကျွန်တော်မပါဘဲနဲ့ဒေါ်ဆန်းစုကြည်နဲ့တိတ်တိတ်ဆိတ်ဆုံခဲ့ပါတယ်ကျွန်တော်တို့တို့ကအဲ့ဒီမှာမပါစီချင်တာကကျွန်တော်ပွန့်ပွန့်လင်းလင်းပြောတဲ့အကြံပေးချက်ကိုသူတို့မကြားချင်လို့ဖြစ်ပါတယ်ဒီချက်ကကျွန်တော်အခုလိုနှုတ်ထွက်ဖို့ဆုံးဖြတ်ရတဲ့အခြေအနေကိုစိုက်စီတဲ့ချက်ပဲဖြစ်ပါတယ်ကျွန်တော်ရဲ့အကြံပေးချက်တွေကိုသူတို့ကလက်မခံကြပါဘူး။ဒါကြောင့်ကျွန်တော်နှုတ်ထွက်ခဲ့တာပေါ့
။ Do you think the Trump administration is doing enough?
ဘူးရင်ကအရင်ကပတ်သက်လို့သမ္မတ Trump အစိုးရကလုံလုံလောက်လောက်အကူအညီတွေပေးနေတယ်လို့ရောထင်ပါသလား
? Yeah, I stand I got to say the Trump administration has spoken out
ကျွန်တော်ပြောနေတာကလူဝင်ကြတွေကိုကောင်းကောင်းမွန်မွန်ထားဖို့ပြည်ပမှာစုံစမ်းစစ်ဆေးရေးနဲ့ပတ်သက်လို့ Trump အစိုးရကထုတ်ပေါ်ပြောကြားခဲ့ပြီးဖြစ်ပါတယ်။တရင်တော့ဒီလွံ့လျောရေးအတွက်လည်းစောစောစီးစီးပဲသူတို့ကထုတ်ပြီးပြောထားပါတယ်။ကျွန်တော်ကအမေရိကန်တန်မကြီးကလည်းဒီကြောင့်နဲ့ပတ်သက်လို့ရှင်းပြပါတယ်။လွန်ခဲ့တဲ့တလကအငြင်းကြဲဝန်ကြီးတီလဆန်ကလည်းကျွန်တော်ကိုခေါ်ပြီးသူတို့ဘာလုပ်နေလဲဆိုတာကိုပြောပြပါတယ်။ဒါကြောင့်ထမဆူရနဲ့နိုင်ငံသားရေးဌာနတို့ကလူ့အခွင့်အရေးကိစ္စနဲ့ပတ်သက်လို့အရေးယူဆောင်ရွက်ထားရဲ့လို့ကျွန်တော်ထင်ပါတယ်။ဒီကိစ္စကိုသမရနဲ့ကင်းကင်းကွာကွာထားနိုင်ပြီးအဆင်ပြေလိမ့်မယ်လို့ကျွန်တော်ထင်ပါတ
ယ်။ What do you think could be done to get those two journalists released?
ဒီနောက်နောက်ပြန်လည်လွတ်မြောက်ရေးအတွက်ဘယ်လိုလှုပ်ဆောင်သင့်တယ်လို့ထင်ပါသလဲ?
Well, there has to be more international pressure.
အင်္ဂါကပြားပြမှုကိုလိုအပ်တယ်လို့ကျွန်တော်ထင်ပါတယ်။ဒေါ်ဆန်းစုကြည်နဲ့စစ်တပ်တို့ကဒီလက်ရှိအခြေအနေဟာသူတို့အတွက်နိုင်ငံတကာမှာအထောက်အကူမဖြစ်စေဘူးဆိုတော့ကိုသဘောပေါက်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ဒါကိုဖြည့်ရှင်းနိုင်မယ့်နည်းရှိပါတယ်။ဒီလိုရှိနေကြမှာလူငင်းချက်လောက်ခွင့်ပေးဖို့အာဏာရှိပါတယ်။ဒါကိုသူတို့ချက်ချင်းလုပ်ပေးတင်တယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိအခြေအနေဟာမြန်မာအစိုးရပုံရိပ်အတွက်အိမ်မက်ဆိုးကြီးဖြစ်စေပါတယ်။ဒါအပြင်ထောင်ထောက်ဆင်ပြီးဖမ်းခဲ့ကြတဲ့အတွက်ဒါဟာသတင်းထုတ်တွေအပေါ်မှာမတရားပါဘူး။နိုင်ငံတော်ပြုဝတ်ချက်နဲ့ပတ်သက်တဲ့ဘယ်ဥပဒေတွေကိုမှလည်းသူတို့မချိုးဖောက်ပါဘူး။ဘာကိုမှလည်းသူတို့ထုတ်မပြောခဲ့ကြပါဘူး။သူတို့ကလူအစုလိုက်အကြုံလိုက်တတ်ထားတဲ့နေရာတွေကိုတွေးရှိကြပါတယ်။ဒီတပ်ဖြတ်မှုတွေကိုရူဝင်ဂျာရီယောလူရင်းကြမဟုတ်တဲ့လူတွေဥပမာစစ်ဖက်ကကျူးလွန်နေကြတာပါဒါကြောင့်မို့ဒီကိစ္စကိုမမြန်ဖြေရှင်းဖို့လိုပါတယ်ကျွန်တော်ထင်တာကနိုင်ငံတကာပြည်အားပူပေးနေပါတယ်အဓိကအာဏာရှိသူတွေဖြစ်တဲ့တပ်မတော်ကောင်ကြီးဦးစီးချုပ်နဲ့ဒေါ်ဆန်းစုကြည်တို့အနေနဲ့လူကြီးရှင်ကြားဒါမှမဟုတ်ပြီးခြားတွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးဖို့လိုပါတယ်ဒီကိစ္စကြောင့်နိုင်ငံဟာအတော်လေးထိခိုက်နေပါတယ
် Thank you so much Ambassador anything else you need like to say
ကျေးဇူးတင်ပါတယ်တမန်ကြီးတမန်ကြီးနောက်ထပ်ပြောလို့ရတဲ့အခြားချက်တွေတော့ရှိပါသေးသလား
? No, you got it all.
မရှိတော့ပါဘူး။အားလုံးပြည့်စုံပါတယ
်။ Okay, real pleasure talking to you, sir.
Okay, အခုလို့တွေ့ဆုံမြင်မြန်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်။